မိသားစုကထိုက်ပွဲမှာရှိရင်ဘတ်1000မြန်မာဘက်မှာရှိရင်30ပေးနေကြရတယ်လို့မိသားစုဝင်တွေကဆိုကြပါတယ်မအေးမာကသတင်းပေးပို့ထားပါတယ
်ခိုင်းနိုင်ငံမှာအကြောင်းအမျိုးမျိုးနဲ့ဖမ်းဆီးခံရပြီးလူရဲစီးတဲ့အခါမှာရနောင်းအချုပ်ကနေပြည်တော်ပြန်ရတဲ့မြန်မာနိုင်ငံသားတွေကိုဇူလိုင်လကနေစပြီးကော့တောင်းဘက်အခြေဆိုင်ခလာယာ262ကလာရောက်ခေါ်ဆောင်သွားတာတွေရှိကြောင်းမကြသေးခင်အော်ဂူလာ26ရက်နေ့ကနေရက်ပြန်ပို့ခဲ့တဲ့လူတရာကျော်တဲကလည်းလူ10ဦးဝန်းကျင်ကိုလာရောက်ခေါ်ဆောင်သွားပြီးမိသားစုထံငွေညစ်တောင်းခံမှုတွေရှိတယ်ဆိုပြီးမိသားစုနဲ့နှီးဆက်သူတဦးက VOA ကိုပြောပြပါတယ်။ဒီအော်ဂ
ူလာလေးတွေကိုရတော့ခေါ်မှလည်းသူကညကစက်ကြကဟိုဒီစစ်စီပေါ်တော့လုံးတော့ပေါ့နော်။ဒီချုပ်တော့လေးကိုအဖေစေတော်မှာ UU 60တမျိုးတော့ပဲဒီမှာဒီခဲကနေသူတို့စက်ကြကလာပြီးတော့ဟိုအားလုံးကိုခေါ်ရတာဒီပုံနဲ့တချို့ဟာအော်ဒီလူတွေကိုတော့သူတို့ခေါ်ရတယ်ဆိုအဲ့ဒီထမှာဆိုရင်အသက်70 69ကိုကျေလူငယ်လေးတွေပါတယ်ခင်ဗျတရားတရားစီဦးထက်မှာသူကလူဦးရေ100လောက်900လောက်ရှိတယ်ပေါ့နော်ဒီဝန်ကြီးတော်ကတော့ဟိုအချုပ်ထဲကိုရောက်သွားတယ်ခင်ဗျသူတို့ကဒီအချုပ်ထဲမှာကုလစီကျွန်တော်နောက်ဆုံးကျွန်တော်ပြီးထွက်ရတာကတော့ပတ်စံနဲ့လော်ရွေးခိုက်တယ်သူတို့တတ်မှတ်ထားတဲ့ရေးတိုင်ပေါ့နော်ခရီးပတ်စံနဲ့ရွေးလော်မရွေးဘူးဆိုရင်သူတို့ကိုဘိတ်ကိုပို့မယ်ဆိုပြီးတော့ဟိုပြောတာပေါ့ဒီလိုမျိုးရှိတယ်ခင်ဗျ
စစ်တပ်ကခေါ်ဆောင်သွားတဲ့ပြည်တော်ပြန်တွေကိုတော့ခလာရ262မှာချုပ်ထားပြီးမိသားစုဝင်တွေကိုငွေနဲ့လာရွေးခိုင်းတာတွေလုပ်ခိုင်းခဲ့တယ်လို့လည်းပြောပြပါတယ်။ဟာကဒီ
ဘက်ကဘတ်နဲ့ပေါင်းညမမဆွေတော့ဘတ်တိတ်နေစကြတော့ပေါ့နော်။ဒီမှာတချို့ဒီခလာရ262ကိုရတဲ့အခါမှာတချို့ချို့တော့ချုပ်ကြနေတဲ့လူတွေကိုညမဝင်ကြတိတ်နေစတဲ့လာရွေးခိုင်းတဲ့လူတွေကိုရနောက်ဖက်မှာနေတဲ့မဟုတ်ထိုင်းဖက်မှာနေတဲ့မိသားစုဝင်တွေကိုကြတော့ဘတ်နဲ့ပေါင်းနဲ့ကိုလာထုတ်ခဲ့တဲ့ပုံမျိုးရှိတယ်ကြာမြန်မာပြည်ဖေးကလူတွေကြတော့သူကပတ်စာဖိနေရှင်နဲ့လာယူထားတဲ့ပုံဒီမျိုးကဗျာ
တိုင်းမှာအလုတ်သွားလို့ရင်အဖမ်းခံရတဲ့ပြည်တော်ပြန်တဦးကတော့ငွေမပေးနိုင်လို့ဆက်ပြီးတော့ဖမ်းဆီးတာခံထားရကြောင်းစစ်မှုထမ်းဖို့အတွက်ဘိတ်ကိုပို့ဆောင်ဖို့လုပ်နေတယ်လို့လည်းမိသားစုဝင်တဦးက VOA ကိုပြောပြပါတယ်အခုဆိုရင်ပြည်တော်ပြန်တွေကိုဖမ်းဆီးပြီးစစ်တပ်ထဲလိုက်ဖို့လူစုဆောင်တာတွေလုပ်နေတဲ့အတွက်အဲ့ဒီထဲမှာတနင်္လာရီတိုင်းတဲကကော့တောင်းပုတ်ပြင်းစားတဲ့ဒေသခံတွေလည်းပါဝင်တယ်လို့တခြားပြည်နယ်နဲ့တိုင်းတွေကလူတွေလည်းပါဝင်ကြောင်းဇူလိုင်လအတွင်းမှာနေရက်ပြန်ပို့လိုက်တဲ့ပြည်သူပြန်နေတဲ့က80လောက်ကိုတော့စစ်တပ်ကခေါ်ဆောင်သွားတယ်လို့လည်းပြောပြပါဗျ။ဒီ
ပတ်ရနေပါလားရှိတဲ့ထက်မှာသူကအယောက်80လောက်စစ်မှုထားဖို့ဆိုပြီးတော့ဒီပိတ်ဖိတ်ကိုအပုတ်ခိုင်ရတဲ့လူ
ဒီကိစ္စနဲ့ပတ်သက်လို့ကော့တောင်းအာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့စ조사တဲ့အခါမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။မိသားစုဝင်တွေနဲ့ဒေသခံတွေပြောပြတာကတော့စစ်တပ်ကဇူလိုင်လကစပြီးအခုလိုမျိုးပြည်တော်ပြန်သူတွေကိုစစ်သားအဖြစ်စုဆောင်းတာတွေလုပ်လာတာဖြစ်ကြောင်းငွေမပေးနိုင်ရင်တော့စစ်တပ်ထဲကိုပို့ဆောင်ခဲ့တာဖြစ်ကြောင်းပြောပြကြပါတယ်ရှင်။